ဒီချင်းနိုင်ငံကိုင်ရိုမြို့တော်တဝက်မှာရဲစစ်စေးရိတ်ခိတ်တွေအများအပြားချထားတာကြောင့်စနေနေ့မနက်ပိုင်းလမ်းတွေပေါ်မှာရင်အသွာအလာကျက်တဲနေပါတယ်။တောက်ချန်နေညကဆန္ဒပြခဲ့ကြတဲ့နေရာတစ်ခုဖြစ်တဲ့တာဟီရီရင်ပြင်မှာတော့အဓိကယုံနှိမ်နင်းရေးကိရိယာတွေနဲ့လက်နက်ကန်ရဲနဲ့စစ်သားယာနေချီနေရာယူထားပါတယ်။သမရဟောင်းနေဖြစ်တဲ့ဟော့စနီမူဘာရက်နဲ့မိုဟာမက်မော်စီတို့ပြုတ်ကျစေခဲ့တဲ့အရင်ဆန္ဒပြပွဲတွေမှာလည်းတာရီရင်ပြင်ကိုဗဟိုချက်ပြုခဲ့ကြတာပါအခုဆန္ဒပြပွဲဟာဆိုရင်နှစ်နဲ့ချီပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ကင်တွယ်မှုအပေါ်စိုးရိမ်ကြောက်ရွံ့မှုတွေကိုကျော်လွှားနိုင်ခဲ့မှုအဖြစ်တက်ကြွလှုပ်ရှားသူတွေအောင်ပွဲခံခဲ့ကြပြီးတမရအဒယ်ဖာတာ LCC အစိုးရကိုဆက်ပြီးဆန့်ကျင်ဆန္ဒပြကြဖို့လည်းတိုက်တွန်းခဲ့ကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့ညတုန်းကတော့အနည်းဆုံးမြို့၃ခုမှာပြည်သူတွေလက်မပေါ်ထွက်ခဲ့ကြပြီးစစ်စီးထွက်သွားအစိုးရပြုတ်ကြရည်ဆိုတဲ့စာရန်တွေကန်ဆောင်ချီတက်ခဲ့ကြတာပါ။ကိုင်ရိုမှာတော့တနက်တန်တွေကြားခဲ့ရတယ်လို့မြေယူဘုံတွေလည်းဖောက်ခွဲခဲ့ပါတယ်။စနေနေ့ညမှာတော့မိသားစုဝင်တွေအဖမ်းခံရတဲ့အကြောင်းလူခွင့်ရေးလုပ်သားတွေထံကိုအကြောင်းကြားလာတဲ့မိသားစု166စုရှိတယ်လို့စီးပွားရေးနဲ့လူမှုအခွင့်ရေးဆိုင်ရာ Aegis Center ကပြောဆိုထားပါတယ်။